မြန်မာစာနယ်ဇင်းနဲ့သတင်းလောကအတွက်မီဒီယာဥပဒေအသစ်ပြဋ္ဌာန်းပြီးတဲ့နောက်နေဥပဒေအသစ်ကိုလည်းဇွန်လ18ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်တာတွေ့ရပါတယ်။အရင်မဆာလာနဲ့နာဖာစစ်စုကလက်ထက်မှာတော့စာပေစစ်ဆေးအဖွဲ့ဆိုတာရှိခဲ့ပြီးစင်စာဖြတ်ခဲ့လို့စာနယ်ဇင်းလွတ်လပ်ခွင့်ကင်းမဲ့တဲ့နိုင်ငံအဖြစ်ကမ္ဘာမှာအတိအမှတ်ပြုခံခဲ့ရပါတယ်။ဒါပေမဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်မှာစာပေစစ်ဆေးအဖွဲ့ကိုဖျက်သိမ်းခဲ့ပြီးဥပဒေအသစ်ရေးဆွဲခဲ့တာပါ။ဒီဥပဒေအသစ်အရာမီဒီယာလောကရဲ့ထိတ်မှာစာနယ်ဇင်းကောင်စီအဖွဲ့ရှိလာမှာဖြစ်ပါတယ်။ဒါကြောင့်စာနယ်ဇင်းကောင်စီရဲ့အခမ်းအနားကဘလို့ဖြစ်လာမလဲလို့ပန်းမြန်မာအဖွဲ့ဦးဆောင်သူတူဖြစ်တဲ့စာရေးဆရာမတ်တီရာစံကြောင်ကိုမေးကြည့်တော့ကောင်စီဝင်တွေကိုဒီမိုကရေစီနှီးကြရွေးကောက်တာမျိုးမဟုတ်ပဲအစိုးရလွှတ်တော်နဲ့စာနယ်ဇင်းအဖွဲ့တချို့ကအဆိုပြုတဲ့ပုံကိုယ်တွေနဲ့ဖွဲ့စည်းမဲ့ကိစ္စဟာအစင်ချောစရာတိတ်မရှိဘူးလို့ပြောပါတယ်
ဆိုတော့အောင်စလုပ်တယ်ဆိုတာက self regulation mechanism ကိုတွားရတာ self regulation ကိုလုပ်ဖို့ဆိုတတိယတူပါမယ်နောက်တစ်ခါသူ့ရဲ့ demoan ကြောင့်လုပ်နေတဲ့သူတွေကိုကုန်စားပြည့်တဲ့သူတွေဖွင့်ရတာပေါ့အထုံးစံကဒါပေမဲ့ဒီအခုမားသလုံးမာတွေကကောင်စီဖွဲ့စည်းပုံက elective မဟုတ်နိုင်တဲ့နဲ့ကိုတာနဲ့ကိုအခွဲရကနေရောက်ဒီသက်ကနေသမလအဆူကြီးလာတယ်နဲ့ဒီတော့ဥပဒေအဆူကြီးလာတယ်နဲ့ရောက်ဆိုတာမျိုးနဲ့ကိုတာနဲ့ဖွင့်လိုက်ပြီးတော့မှအဲ့ဒီအဖွဲ့မှာပါတဲ့သူအချင်းချင်းကြားထဲမှာပဲဥပဒေတို့အစိုးရတို့ပြန်လုပ်တာမျိုးဆိုတော့ရှင်းရှင်းကြောင်းဒီဖွဲ့စည်းပုံနဲ့ကတော့မင်းသိမရခင်ဆိုတဲ့သဘောကိုသွားဆောင်နေဒီအခွင့်အရေးပေါ့နော်ဆိုတော့ဟိုသတင်းတော့တိုင်းကလည်းဒီအခွင့်သုံးဖွဲ့တွေမှာလည်းပါနေတာမဟုတ်ဘယ်အခွင့်တွေမှာမှမပါဘူးသတင်းတော့ဒီလည်းတကယ်လုံးတိုင်းတာအများကြီးရှိတယ်ဆိုတော့သူရဲ့ကိုစားပြုမှုကလည်းဒီမှာပါမလာအောင်အဲ့တော့ဘယ်သူရဲ့ကိုစားပြုမှုမှာမပါရင်မင်းသိမရှိတဲ့အခွင့်တွေမှာ authority အပြည့်ရဖို့ဆိုတာအမြဲတမ်းခင်းရတယ်လေရှင်းရှင်းပြောရရင်တော့ကိုကိုစားပြုတဲ့သူမဟုတ်ဘူးဆိုတဲ့ကြောင့်အဲ့ဒီကစံပန်လာမယ့်အချိန်ချက်ကြီးအဲ့ဒီဒီမှာဩဇာမရှိနိုင်ဘူးအရှင်းဆုံးပြောနိုင်တော့အနာရှိကောင်းရှိနိုင်ဩဇာမရှိနိုင
်ဥရေတက်ထဲမှာစစ်ပွဲသတင်းတွေရေးခင်းသတင်းတွေအထီးကယုံသတင်းတွေယူမဲ့သတင်းတောက်တွေအတွက်အာဏာပိုင်တွေစီကနေအကာအကွယ်တောင်းခွင့်ရှိတယ်လို့ပြဋ္ဌာန်းထားပေမဲ့သတင်းတောက်တွေကိုအသက်ရေဖျက်မှုတို့ပိုင်နယ်ကျူးလွန်မှုတို့အရေးပေါ်စီမံချက်အဥပဒေပုံမှားတို့နဲ့အရေးယူခွင့်ရှိနေသေးတဲ့အတွက်စိုးရိမ်မှုကင်းတဲ့သတင်းလောကကတော့ဖြစ်မလာနိုင်သေးဘူးလို့မြန်မာဂျာနယ်လစ်ကွန်ရဲ့အဖွဲ့အတွင်းမှုကိုမြင့်ကျော်ကလည်းထောက်ပြပါတယ
်ကျွန်တော်မြန်မာတော့မီဒီယာနယူးပရီကသတင်းအချက်အလက်အဆက်ဆိုင်ပေါ်နေရှင်းတို့လုံလုံရေးကာကွယ်ရမ်းဒီအဲ့လိုမျိုးဟာတွေမှာတော့အာမခံတယ်ဒုဗိနဲ့လည်းစီစဲဥပဒေတွေတချို့ဟာတွေဒီဟာနဲ့ဆန့်ကျင်နေတဲ့ဟာတွေကိုကျွန်တော်တို့ကဘာမှမပြုမပြင်နိုင်သေးတော့အဲ့ဒီဟာတွေတပတ်တည်းလို့တော့အခုချိန်ဒီကြေပနာတွေလည်းရှိနေသေးပဲအဲ့ဒီကြေပနာကဒီမီဒီယာတွေရဲ့လက်မှီမှုရဲ့ဟိုဘက်ကိုရောက်နေတဲ့သဘောလေးရှိမှမအပြစ်ပုံမှန်900နောက်ကနိုင်ငံတော်လေးဝက်ချဲဥပဒေနောက်ကမာညလိုဟာမျိုးချို့တော့ကိစ္စတွေမှာသူတို့ဆွဲတော့ပေါ့နော်နောက်တော့ချို့တော့တရင်းရတဲ့အခါမှာပိုင်နဲ့ကျင်းလို့မှုလို့ဟာမျိုးတွေရတယ်စိတ်ထောက်မှုတွေရှိနေသေးတယ်အဓိကပြုပြင်ရမယ်ဟာပေါ့နော်ဆက်တော်လေးဒီချိန်ကြည့်တော့ကောင်းမွန်တဲ့ကွမ်တော့မရှိဘူးအဲ့ဒါလေးနဲ့ပတ်သက်လို့
ဒါပြင်ဒီနည်းဥပဒေမှာသတင်းတော့တွေသတင်းရယူခွင့်ကိုပေးထားသလိုအစိုးရဌာနဆိုင်ရာတွေကဘလောက်လိုက်နာမလဲဆိုတာလည်းစောင့်ကြည့်ရအောင်မယ်လို့ကိုမြင့်ကျော်ကပြောပါတယ
်။ The main challenge အတိတိုင်းနဲ့ပေါ့နော် right to information access to information အဲ့ဒါနဲ့ပတ်သက်လို့ဒီ news တွေမှာတော့ဒေသိတ်ပေါ်ပြလာပြီဆိုတာ news တွေဒီပြုပြီးဆိုရင်အဲ့ဒီဟာကစကျင့်သုံးဖို့အတွက်ထိန်းသိမ်းဖြစ်ပြီပေါ့။ဆိုတော့အဲ့ဒီမှာအစိုးရနိုင်ငံတွေကဘလောက်ထိတိုင်းနာမလဲပေါ့။အဲ့ဒီဟာမှာတော့စိုးရိမ်မှုတော့ရှိတယ်။ဥပဒေ news တွေရတော့အခုဒီမှာ current အချက်လက်ဆိုရင်24နိုင်အတွင်းအောင်ပြန်မယ်တော့ client တော့မယ် database လို့ဟာမျိုးဆိုရင်တော့ရင်းဖွင့်ရ15ရက်အတွင်းမှာပြန်ကြဖို့ဆိုတဲ့ဟာမျိုးတော့ရေးထားတယ်တကယ်လက်တွေ့မှာဘလောက်ထိ content ပေါ်မလဲအဲ့ဒီမှာတော့စောင့်ကြည့်ရမယ်တဘောတော့ရှိတယ
်။ဒါပြင်စာနယ်ဇင်းကောင်စီမှာတောင်းရှိလာမဲ့ပုံကိုယ်တွေအနေနဲ့အဂရိတရားကနေကင်းပြီးစာနယ်ဇင်းလောကမှာဩဇာရှိတဲ့အဖွဲ့ဖြစ်ဖို့အတွက်သူတို့ဟာသတင်းစာဂျာနယ်မဂ္ဂဇင်းပိုင်တဲ့သူဒါမှမဟုတ်မူဝါဒတွေရေးနေတဲ့သူတွေမဖြစ်ဖို့လိုတဲ့အတွက်အဲ့ဒီအချက်ကိုဘလောက်အလေးထားဖော်ပြထားလဲဆိုတဲ့အချက်နဲ့တိုင်းတာဖို့လိုတယ်လို့စာရေးဆရာမမတ်တီရာစံကြောင်းကပြောပါတယ်
။ quality ပေါ့ conflict of interest မရှိရအောင်။ consumer ပါရင်သူကထုတ်ပြမှုကြီးလားအလုံးက professional ဆုံးချရတော့မှာ။ဒါပေမဲ့အဲ့ဒီကိုနိုင်တာသူတို့ပုံပိုင်းသတင်းစာတွေ channel တွေဖြစ်နေတယ်မှာ။ပိုင်ဆိုင်မှုရရှိနေရှိနေဒါမှမဟုတ်ရှင် editorial တို့ရရှိနေရှိနေအဲ့လိုရှိနေကြပြီဆိုလို့ရှိရင်တကယ်တကယ်သူတို့ပုံပိုင်းဒီလိုကြမ်းနေဒီမှာပြဿနာတက်ပြီးဆိုတော့ဒီရဲ့ဆုံးချက်ချက်ကြီးအမှားရတော့နိုင်တယ်နည်းအနည်းဆုံးဒီဦးတင်ဒီဦးတင်ကြောက်ဆိုရင်သူတို့စီကနေပတ်သက်ဆုံးချက်ချက်မှာသူတို့တင်စားတယ်မှာအရင်ဥအောင်ထည့်လိုက်ပြီးမှဒီညောင်းပြီးတာမျိုးဆိုတော့ဒီအပြုကခွင့်ကရနိုင်နေတယ်ဆိုတော့အဲ့ဒီအမျိုးတွေလည်းမကန့်သက်ထားဘူးဆိုလို့ရှိရင်တော့ဒီကောင်စီ ဖော်ပြခြင်းရသက်သက်ခုနကတို့ပေါ့ထိန်းချုပ်ခြင်းလို့လိုလိုဟိုအများ regulation mechanism ရှိပါလေလို့သတိပြခြင်းသာနောက်နေဖွဲ့ထားတယ်ဆိုတာဖြစ်နေမှာပေါ့နော်
ပြည်ထောင်နိုင်ငံအခြေဆိုင်နယ်စည်းမခြားသတင်းတောက်များအဖွဲ့ကပုံမှန်လေ့လာဆောင်ကြည့်ပြီးသူတေသနာပြုထုတ်ပြန်ချက်အရမြန်မာသတင်းမီဒီယာလွတ်လပ်ခွင့်ဟာအခု2015ခုနှစ်အတွက်ကမ္ဘာစာနယ်ဇင်းလွတ်လပ်မှုအခြေပြစရာအရာနိုင်ငံပေါင်း180မှာအဆင့်144မှာပဲဖော်ပြခံထားရပါတယ်မနေ့က2014ခုနှစ်မှာတော့အဆင့်145မှာဖော်ပြခံခဲ့ရပါတယ်အဲ့ဒီစရာအရာအိန္ဒိယနိုင်ငံတွေဖြစ်တဲ့တရုတ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေရဲ့စာနယ်ဇင်းလွတ်လပ်ခွင့်ကတော့မြန်မာထက်နှိမ့်ကျနေတာတွေ့ရပါတယ်ခင်ဗျာ